င်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေဒီကနေ့ရက်ပိုင်းတွေကကြားခဲ့ရသလိုပါပဲအခုလက်ရှိမှာ DVB သတင်းဌာနကသတင်းတောက်2ဦးဖြစ်တဲ့ဦးအေးနိုင်နဲ့ကိုပြေဖုံနိုင် ARD သတင်းဌာနကသတင်းတောက်ကိုသိန်းစော်ခေါ်ကိုလဝီဝံတို့ကိုပုံမှန်စက်ခွန်1မတရားသည့်နဲ့ဆက်သွယ်မှုဥပဒေပုံမှန်တက်ပြီးတော့ဒီဘောအချင်းထောင်မှာထုတ်နှောင်ထားပါတယ်ဒီ DNA လေးလို့ခေါ်တဲ့တအန်းပလောင်အဖွဲ့ရဲ့မူရစီဝါဖမ်းမိမူရစီဝါမိရှုပွဲမှာတည်င်းသွားယူပြီးတော့အပြန်မှာတမတော်ကဖမ်းဆီးပြီးတော့အခုလိုမတရားတင်ဆက်သွယ်တဲ့ဥပဒေပုံမှန်နဲ့တတ်ပြီးတော့ဖမ်းဆီးထားတာပါတရားရဆိုင်နေရပါတယ်လာမယ့်ဇူလိုင်လ17ရက်နေ့မှာသူတို့ကိုတရားရုံးတင်ဆက်ဆီးမယ်လို့လည်းကျွန်တော်တို့သိထားတာရှိပါတယ်ဆိုတော့ကဒီလိုမျိုးမြမတမတော်ကနေပြီးတော့အကျန်းဖက်တောင်းချမ်းသူလို့သူတို့နာမည်တက်ပြီးတော့ခေါ်ဆိုတဲ့ဒိုင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့တစ်ဖွဲ့ရဲ့နေရာမှာတည်င်းသွားယူတဲ့အလုပ်ကိုလုပ်တဲ့တည်င်းသမားတွေကိုတမတော်ကဖမ်းပြီးမတရားတင်ဆက်သွယ်မှုနဲ့အမှုဖွင့်ထားတာကြိုးကြောင်စီလျော်တယ်လို့ကျွန်တော်တို့သောတာရှင်တွေယူဆသလားဒါကိုအဓိကဆွေးနွေးကြဖို့ဖြစ်ပါတယ်။ဒီနေ့ဆွေးနွေးပြဖို့အတွက်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကကောင်စီဝင်တူဖြစ်သူဦးမြင့်ကျော်ကျွန်တော်တို့စာနေစင်းဆရာဦးစီသူအောင်မြင့်တို့ကိုဖိတ်ခေါ်ထားပါတယ်။ဆရာတို့နှုတ်ဦးစလုံးမင်္ဂလာပါအစီအစဉ်မှာပါဝင်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒါရဲ့ပါဝင်ဆွေးနွေးမဲ့သောတာရှင်6ဦးရှိပါတယ်ကျွန်တော်တို့အလှည့်ကျဆွေးနွေးခွင့်ပေးတော့ပါမယ်။ကျွန်တော်ရဲ့ Facebook စာမျက်နှာမှာဒီအစီအစဉ်ကိုကြော်ညာထားပြီးတဲ့နောက်မှတ်ချက်ပေးဆွေးနွေးထားသူတွေတဲကကျွန်တော်မှတ်ချက်6ခုရေးထားပါတယ်။ email နဲ့ပို့ပြီးတော့ဆွေးနွေးသူတော်တော်ရှင်တူရှိပါတယ်။အရင်ဆုံးတော့ထုတ်ဆန်တိုင်းပဲပြည်နယ်ဆွေးနွေးသူလူဦးရေသဘောထားမြင်ကိုစပြီးတော့နားထောင်ကြည့်ရအောင်ပါ။ဦးမြင့်ကျော်ခင်ဗျာအခုလိုမျိုးသတင်းသမား3ဦးကိုဒီ18ပုံမှတက်ပြီးတော့ဖမ်းဆီးထားတာတိုးချောင်းစီလိုရဲလူဦးမြင့်ကျော်ယူဆပါသလားခင်ဗျာ
။ကျွန်တော်မြန်မာတော့ဒီ2017ဒီအကုန်ပိုင်းဦးသိန်းစိန်စိုးရရဲ့မီဒီယာဖြေလျှော့မှုပေါ့နော်။နောက်အဲ့ဒီဒီပိုင်းထဲမှာပဲငင်းငင်းရေးကန့်ကန့်မှုတွေနဲ့ငင်းငင်းစကားပြောဆိုမှုတွေစလာတာပေါ့နော်။အဲ့မှာမီဒီယာကလည်းအရင်ထက်ပိုပြီးလှုပ်ခွင်းရလာတယ်လို့မီဒီယာသမားတွေကနားလည်လာတယ်ဒါကိုကြိုဆိုရဲပေါ့နော်။အဲ့ဒီဒီပိုင်းထဲမှာပဲငင်းငင်းရေးဖြစ်စဉ်စကားပြောတဲ့ဟာတွေအထူးကနေတက်မရော်နဲ့ဟိုလက်နဲ့တိုင်းနာလက်နဲ့ကန်နဲ့စကားပြောတဲ့ဟိုအဲ့ဒါတွေကလည်းပိုပြီးတော့စိတ်တွေ့လာရတယ်အဲ့ဒီအချိန်မှာမီဒီယာကအဲ့ဒီကြားထဲမှာဟိုပေါင်းကူးပေးတယ်လူတို့ကိုလည်းသိအောင်လုပ်ပေးတယ်ပေါင်းဝင်ပတ်သက်နေတဲ့စိတ်ဟူတာတွေကိုလည်းသိအောင်လုပ်ပေးတယ်အခန်းကဏ္ဍမှာအရေးကြီးတဲ့အခန်းကဏ္ဍမှာပေါင်းဝင်လာပါတယ်အဲ့ဒီအချိန်မှာဟာလာတိုင်းနာလက်နက်ခိုင်တွေဆက်တွေ့ပြီးမေးမြန်းတာကိုးကားတာဒီဘက်ကပြောတဲ့အမြင်တွေကိုဟိုဘက်ကဘယ်လိုမြင်လဲဟိုဘက်ကပြောတဲ့အမြင်တွေဒီဘက်ကဘယ်လိုမြင်လဲဆိုတော့အဲ့လိုဟိုကိုကတဲ့သတင်းဖော်ပြမှုတွေကတောက်လျှောက်လို့ဖြစ်လာတယ်ဗောနော်အဲ့ဒါတွေကတိုးတက်မှုလို့ပြောရင်ရပါတယ်ဦးရဲထွက်လက်ထက်မှာအရင်ဆိုလက်ထက်မှာဗောနော်ဒီလိုသတင်းဟိုဆက်တွေ့ကိုကမှုတွေကဥပဒေနဲ့ညှိစွန်းနိုင်လားဆိုအဲ့ဒီချိန်ကအန်တန်ကြီးဝင်ကြီးလက်ကသမရရဲ့ပြောချက်ဝင်ရှိသူလည်းဖြစ်တဲ့သူကဒီဟာမျိုးတွေကမနှီးပါဘူးလို့ဟိုမှတ်ချက်ပေးခဲ့တာရှိပါတယ
်ဟုတ်ကဲ့
နောက်တစ်ခုကတော့ဒရင်မီဒီယာကောင်စီနေနဲ့လေတက်မရော်နဲ့ဟိုတွေ့တဲ့အချိန်တွေမှာဒီကိစ္စကိုဟိုချင်းချင်းလင်းလင်းဖြစ်အောင်မင်းမြန်ခဲ့တဲ့ဟိုမင်းမြန်ခဲ့ဘူးကလည်းရှိတယ်အဲ့ဒီချိန်မှာတော့ဟိုတက်မရော်ဘက်ကဘလူးဖြေးလဲဆိုတော့ကိုဘာသာကိုစဉ်းစားပါဆိုတဲ့အဖြေမျိုးပဲကျွန်တော်ရခဲ့တာပေါ့နော်ဆိုလိုချင်တာကအခုလိုအရေးယူမယ်ဆိုရင်အကယ်၍ကြိုတင်အသိပေးပြင်ညာပြီးတော့ဒါမျိုးကိုလောက်ခွင့်မရှိဘူးဆိုတဲ့ဟာမျိုးကိုသတင်းသမားအလုံးသိကြအောင်ပြင်ညာပြီးမှအရေးယူရဲဆိုရင်တော့ဟိုနည်းနည်းကြိုးကြောင်းစီလို့လို့မြင်တယ်အခုလိုမဟုတ်ပဲနဲ့ရုပ်ရက်မလို့တဲ့အခါမှာမှဖန်စီအရေးယူရဲဆိုတဲ့ဟာမျိုးကတော့ကြိုးကြောင်းစီလို့မရှိလို့ကျွန်တော်မြင်တ
ယ်ဟုတ်ကဲ့ဦးမြင့်ကျော်ကကပြောတဲ့အထက်မှာအရင်ဆိုကလက်ထက်ပြင်ကြားရေးဝန်ကြီးကနေပြီးတော့ဒီအဆောက်ကိုမေးတဲ့အခါမှာဥပဒေနဲ့မညှိဘူးလို့ပြောခဲ့ဘူးလေပေါ့နော်
ဟုတ်ပါတယ်ဟုတ်ပါ
ဆိုတော့အဲ့ဒီဒုံကရောရေဆိုးကလက်ထက်ဒုံကရောတည်င်းသမားတွေအဲ့ဒီလိုမျိုးလူမျိုးစုတိုင်းသားလက်နက်ကိုင်အဖွဲ့တွေတဲကိုနေမီတွေမှာတွားပြီးတော့တည်င်းပြည်တော်မျိုးရှိခဲ့ဘူးပါလားဦးမြင့်ကျော
်ရှိခဲ့ပါတယ်ဟို NCA လက်မှတ်မထိုးခင်မှာရောထိုးပြီးတဲ့နောက်မှာရောဟိုမထိုးရသေးတဲ့အဖွဲ့တွေနဲ့လည်းယူပါတယ်ရှိတယ်ထိုးပြီးတဲ့နောက်မှာလည်းထိုးရတဲ့အဖွဲ့တွေနဲ့ယူပါရှိတယ်အခုလက်ရှိအဲ့ဒီတနေ့တည်းဖြစ်စဉ်တရက်တည်းကိုကြည့်မယ်ဆိုရင်ပဲမူရဆေးကမီးရှို့တဲ့25နှစ်ကိုကြည့်ရင်ပဲအော် SSC SSCB SSC မှာလည်းမီးရဆေးကမီးရှို့ရယ်ဝါတပ်ဝါဖွဲ့မှာလည်းမီးရှို့ရယ်ပတ်ခံမှာမီးရှို့ရယ်အဲ့ဒီလိုပဲတအောင်းမှာလည်းမီးရှို့ရယ်အဲ့ဒီသုံးခုလုံးကိုတရင်တော့ဒီသူ့ဟာနဲ့သူသွားကြပါတယ်ဒါပေမဲ့ဟို SSC ဘက်ဝမ်ဟိုင်းနဲ့သွားတဲ့တရင်တော့ဒီအတွက်ဟိုပြဿနာမကြုံခဲ့ရဘူးဟိုဝါဘက်သွားတဲ့တရင်တော့ပြဿနာမကြုံခဲ့ရဘူးဒါပေမဲ့ DNA လေးဘက်ကသွားတဲ့တရင်တော့ဒီ
ယတနာကျင်းဝါတယ်ဆိုတော့အဲ့ဒီဟာကလည်းတခုခု DNA ကိုမဲတာလားဒီ DNA ပဲသွားတဲ့တရင်နောက်မဲတာလားဆိုတဲ့ဟာစစ်တပ်ဝင်
ဆိုတော့
တခုခုတော့စဉ်းစားတယ်
ဟုတ်ကဲ့ဆိုတော့ဒါဆိုရင်ကျွန်တော်တို့ကျွန်တော်ခေါင်းထဲမှာအတွေးဝင်လာတာကတမ်ဘော်ရဲ့ထိပ်ပိုင်းခေါင်းဆောင်တွေကိုယ်တိုင်ကဒါကိုခိုင်မာတဲ့မူဝါဒတစ်ခုချမှတ်ပြီးတော့လုတ်တယ်လို့ယူဆဖို့ရာမခိုင်လုံဘူးလို့ပြောရမှာပေါ့ဦးမြင့်ကျော
်ဟုတ်တယ်ဘာပဲဖြစ်ဖြစ်အာနာရှိတဲ့လူပေါ့နော်ဟိုအုပ်ချုပ်တဲ့လူအာနာတစ်စိတ်တစ်ပိုင်းအာနာတချို့ရှိတဲ့လူတွေကသုံးတရားဥပဒေမှာရှိရင်ပြင်းများတော့လေဒီပြီးခဲ့တဲ့9နှစ်6နှစ်မှာဟို9နှစ်လောက်မှာဖြစ်ပျက်ခဲ့တဲ့ဟာတွေဟိုအဲ့ဒီဖြစ်ပျက်နေတဲ့ဟာတွေလည်းသိပြီးသားပဲဟိုမတိတာတတိမပြည့်မိတာလည်းမဟုတ်ဘူးတိုးရင်လည်းအဲ့ဒီအချိန်ကဘာမှအမှတ်ချက်ပေးခြင်းဟုတ်လားတားဆီးခြင်းဟိုတတိပေးခြင်းမရှိပဲနဲ့အခုလိုအချိန်မှာလုတ်တဲ့ဆိုရဲဟာတော့ဟိုအခုငင်းငင်းဖြစ်စဉ်ကလည်းဆက်ပြီးတော့ဟိုအရေးကြီးတဲ့အနေထားကိုတွားနေတုံးပဲပေါ့နော်အဲ့လိုအချိန်မှာလုတ်တယ်ဆိုရဲဟာတော့ဟိုတကယ်မူဝါဒနဲ့လုတ်တာမဟုတ်ပဲနဲ့ဟိုမလို့လာတဲ့အခါမှာဒီစုံတရားအရေးယူလက်စားချေတယ်လို့မျိုးတဘောအတွင်မျိုးတက်ရောက်တယ်လို့ကျွန်တော်အဲ့လိုပဲမြင်တယ
်ဟုတ်ကဲ့ဦးစီသူအောင်မြင်ကရောအခုလို့စက္ကွန်တင်းနဲ့ဖမ်းနေထောင်ဟိုအခုထုတ်ထားတယ်အမှုရင်ဆိုင်ရမယ်ဒါကြိုးကြောင်းစီလိုတွေလို့မြင်ပါသလားဦးစီသူအောင်မြင
်အဲဒီလိုမျိုးခုနတော့ဦးမြင့်ပြောတဲ့စီမှာမှားနေတာတစ်ခုရှိတယ်အဲ့ဒါဘာလဲဆိုတော့ဦးရဲ့ထုတ်ကဒီလိုမျိုးဟိုတဘုံငွေထဲမှာတွားပြီးတော့မှသတင်းကြီးကကိုဥပဒေနဲ့ညီတယ်လို့သူဘယ်တော့မှသူမပြောခဲ့ဘူးအဲ့တော့ကသတင်းတော့တင်းနေတော့သူပြောတာတစ်ခုတည်းပဲခင်ဗျားတို့ဘလို့ဟိုရည်စလဲဆိုတဲ့အပေါ်မူတည်ကလေးဆိုတာကိုပဲသူပြောခဲ့တယ်အခုဒီပြဿနာဖြစ်လာတော့လည်းဦးရဲ့ထုတ်ကသူအဲ့ဒီမှာသူရှင်းတာတွေရှိပါတယ်အဲ့ဒါကဘာလဲဆိုတော့ဟိုသတင်းမီဒီယာဥပဒေဆိုတာရှိတယ်ကျွန်တော်တို့ဒီမှာအဲ့သတင်းမီဒီယာဥပဒေမှာဥပဒေနဲ့အညီအဲသတင်းသွားယူလို့ရတယ်ဥပဒေနဲ့အညီသတင်းသွားယူတယ်ဆိုရင်အသက်ဆိုင်ရာတာဝန်ရှိတဲ့လူတွေကိုဥမာခွင့်တောင်းပြီးတွားတာတို့ဘာလို့ပေါ့နော်အဲ့လိုမျိုးဆိုရင်သက်ဆိုင်ရာကဥမာစစ်မဲနေပါလေစစ်မိပြီးမှတွားပြီးတော့ယူပြီးဖြစ်စီပေါ့နော်ဆောက်ရှောက်ရမယ်ကာကွယ်ရမယ်ဆိုတဲ့ဟာရှိတယ်ဆိုတော့ဟိုပြဿနာကဘာလဲဆိုတော့ဒီပုံမှန်18တိတို့ဘာလို့ဆိုတဲ့ဥစ္စာကဒါအားလုံးတိုင်းပြည်ဥမာလောလောဆယ်အချိန်ထိကတည်ခဲဥပဒေဖြစ်နေတယ်တည်ခဲဥပဒေဖြစ်နေတဲ့အခါကျတော့တဘုံနေနေမှာတွားပြီးတော့ဆက်တွေ့တယ်ပြည်ပြည်လုတ်တယ်ဆိုရင်အဲဒါကတော့ဘာလို့မဆိုဥဒိနဲ့ညီဆုံးမယ်အဲဒါပေမဲ့ဒါကသတင်းမီဒီယာအနေနဲ့သတင်းတွားယူခြင်းနဲ့အဲဒီလိုမျိုးတွားပြီးတော့မှလုံချင်တယ်ဆိုရင်သူ့ကိုဘာမှပြောမထားဘူးဆိုရင်တော့အဲသူကဟိုဒီဥဒိရဲ့အောက်မှာပဲသူကရှိဦးမှာပဲအဲတကယ်လို့ကိုကသတင်းမီဒီယာဥဒိနဲ့ကိုကတွားခြင်းနဲ့ဆိုရင်သက်ဆိုင်ရာကိုခွင့်တောင်းမှုလိုတယ်အဲလုပ်ဖို့ကံမှုဒါတိုင်းလိုတယ်အဲဒီဥစ္စာအခြေအနေပေါ်မှာမူတည်ပြီးတော့မှခွင့်ပြုရရလို့ဆိုရင်တော့အခုလိုပြဿနာမျိုးမပေါ်နိုင်ဘူ
းဟုတ်ကဲ့
နောက်တစ်ခုထူးခြားတာကအဲ့ဒါဘာလဲဆိုရင်ဟိုတူတူပြောမှာဆိုနောက်တစ်ခုထူးခြားတာကတော့ရှမ်းပြည်နယ်မှာရှမ်းပြည်နယ်လွတ်တော်ကဒါတိုင်းပြည်လုံးမှာအဲလွတ်တော်တွေထဲမှာသူကနေပြီးတော့မှာ PNL အပါအဝင်အဲ့ဒီအဖွဲ့ကြီး၄ခုကိုသူကဟိုအကြမ်းဖက်အဖွဲ့ကြီးတွေအဖြစ်သူကသတ်မှတ်တယ်ဆိုပြီးတော့မှကြီးညာထားတာရှိတယ်။ဆိုတော့ဒီဟာကြီးကလည်းအတီးဖြစ်နေတယ်။ဆိုတော့အဲ့လိုအခြေအနေမျိုးအောက်မှာကျွန်တော်တူးချင်းမြင်တာကတော့ဒီမျိုးဖန်ဆီးလိုက်တာကိုဟိုတပ်မတော်ကကျွန်တော်နားလည်တာသူ့လို့သူလောက်တာပဲ။အဲ့တော့ဒီသတင်းမီဒီယာတာဝန်ရှိတဲ့လူတွေကသာအခုလည်းတော့လို ARV ဆို ARV TV ဆို TV သူတို့ချွတ်တဲ့ editor တွေတာဝန်ရှိတဲ့လူတွေကကိုယ်သတင်းတောက်တွေကဒီလိုအခြေအနေမျိုးမှာသွားရမယ်ဒီလိုဥပဒေတွေရှိနေတယ်အဲ့ဒါကြောင့်မလို့ဒီလိုအန္တရာယ်မျိုးကြုံနိုင်တယ်ဆိုတဲ့ဥစ္စာကိုသူတို့ကြိုတင်သတိပေးပြီးတော့မှအဲ့လွတ်တာလားဓမ္မမို့ရင်လုံလောက်တဲ့ဟိုခွင့်တောင်းမှုတွေဥပဒေနဲ့ညီဖြစ်အောင်စီစဉ်မှုတွေပေးပြီးတော့မှလွတ်တာလားအဲ့ဒီမှာတာဝန်ရှိမှုကကျွန်တော်နားလေတာကတော့ဒီမျိုးဒီဖန်ကြီးခံရတဲ့ဥစ္စာမကောင်းပါဘူးတရုတ်ကိုမကောင်းပါဘူးတန်ပြီးအတွက်ကိုဒါပေမဲ့အဲ့ဒီဥစ္စာတာဝန်ရှိမှုကသက်ဆိုင်ရာသတင်းဌာနတာဝန်ခံနေမှာပဲတာဝန်ရှိရလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဦးစိုးသူကပြောတယ်မှာစံပြည်နယ်လွတ်တော်ကိစ္စအကြံဖက်ဖွဲ့စီလို့ဒါပေမဲ့တီနယ်လွတ်တော်ဆိုတာကကျွန်တော်ကြီးညာတာပဲရှိတယ်လေတီနယ်လွတ်တော်ကသတ်မှတ်တိုင်းဒီဥစ္စာကဥပဒေလိုအာဏာတည်တယ်လို့တော့ပြောလို့မရဘူးမလား
ဟုတ်ကဲ့ဒါပေမဲ့ခုနကတော့ကျွန်တော်ပြောသလိုသတင်းမီဒီယာလုံကလုံတဲ့လူဆိုတဲ့ဥစ္စာကဒီစဲဥပဒေတွေကဘာရှိတယ်လဲတို့သတင်းတောက်တွေကဘယ်ဥပဒေအောက်မှာအလုပ်လုပ်နေရလဲဘယ်ပြည်နယ်မှာဒါလုပ်နေရသလဲဆိုတော့ကျွန်တော်တို့အများကြီးကြည့်နေဖို့လိုတယ
်
အဲ့ဒါကြာရင်ဥပမာကျွန်တော်အိုက်တာချုပ်တယောက်ဖြစ်တယ်ကျွန်တော်ချွတ်တော့မယ်ဆိုရင်ကျွန်တော်သတင်းတောက်တွေရဲ့ဒီအပက်အန်ဒီရဲ့လုံခြုံရေးတခြားသောဥပဒေရအရေးယူခံရနိုင်ရေးအဲ့ဒါတွေကိုတွက်ဆဖို့လိုတယ်အဲ့ဒါအရေးကြီးဆုံးအချက်ပဲအဲ့ဒါလို့တွက်ဆပြီးတော့မှသာလိုအပ်တဲ့ပြင်ဆင်မှုတွေလုပ်ပြီးတော့မှသူတို့ကိုချွတ်တင်တယ်လို့ကျွန်တော်နားလည်တယ်ဘာလို့ဆိုတော့မီဒီယာသတင်းမီဒီယာဥပဒေမှာလည်း แต่อุดีเนี่ยอยู่ในตัวอยู่เลยคือในโปรแกรมที่ผมดูเลยอันนี้ขาดใจเองเอาพี่เจนในในมีเรื่องตัวจริงเนี่ยฉะนั้นที่อาจจะคุ้นพี่อุ้มละคุ้นพี่อุ้มละปัญญาคือในองศาเดียวคือที่จะใช้ฉะนั้นช่วงนี้ดูดีอันนี้เนี่ยบอกนะช่วงนี้มีเดียอันนี้เนี่ยพี่จะว่าโอ้ลูกบีไลฟ์เนี่ยลูกฉะนั้นน่าเลยแต่ลูกลูกบีบุษย์เองจะพักการน่าเลยมาหรออุบลีไปชิมหรออุบลีแต่ยี่ยูไลน์เนาะที่เราจะมาดิจูมาเบสราหรอ
โอเคนอกจากก็ดีดริมีเดียอุบลีบ่เนาะดริมีเดียอุบลียาก็ตัวก็ไอ้หลุมမျိုးနေရာတွေကိုသွားမယ်ဆိုရင်တက်ဆိုင်ရာအာနာပဲနေပဲဖြစ်ဖြစ်နေနေကဖွဲ့စည်းဖြစ်ဖြစ်သူကြိုပြီးတော့ခွင့်ပြုချက်ယူရမယ်ပေါ့ဟာလားအဲ့လိုလား
ဟုတ်တယ်အဲ့ဒီသဘောပါအဲ့ဒီဥစ္စာနဲ့ပတ်သက်လို့ဟိုပြောမယ်ဆိုရင်တော့တက်ဆိုင်ရာအဲ့ဒီမီဒီယာတစ်ခုချင်းစီတော့လဲကောင်ကိုသွားချင်းလဲဆိုရင်ကိုကဒီအောင်နီးလိုက်ရှာရမယ်ဘသူဒီမှာခွင့်တောင်းရမလဲဘယ်နည်းနဲ့လုပ်ရမလဲဥပဒေမှာတော့ဒီတိုင်းဆိုထားတယ
်ဆိုတော
့ဒါကိုကြိုးစားရမယ
်ဒီ
မှာအားလုံးနဲ့ဆိုင်နေဆိုရင်မီဒီယာကောင်စီတို့ဘာတို့ကလည်းသူတို့ကဒီလိုမျိုးသွားလို့ဆိုရင်ဘလို့ဖြစ်နိုင်လဲဆိုကြိုတင်ပြီးတော့မှဒါအကုန်လုံးဟိုကြိုတင်ပြီးတော့လှုပ်ရှားပေးဖို့ဒူတယ်လို့ဆိုကျွန်တော်နားလဲတယ
်ဟုတ်ကဲ့ဗျာကျွန်တော် Facebook ပေါ်မှာမှတ်ချက်ပေးထားတဲ့6ခုရဲ့ပထမဆုံးတစ်ခုဖတ်ပြပါမယ်ဒီမှတ်ချက်6ခုကိုကျွန်တော်ကဟိုตบอดูได้เป็นเนี่ยตบอไม่ดูได้เป็น3คู่สีจนย้วยท่าไปเรารู้ไอ้นี่มายောက်ละได้หมัดเฉอะอะญาสุก็รอดีโลမျိုးตักกะพั้นเนี่ยဆိုတဲ့เคสကိုตบอตู่ได้เหลမျိုးเนี่ยเยจ่าได้ญาได้ဆိုတော့ကျွန်တော်จูดิပြီးတော့อดีเปียပြစီဆိုတော့ออนซออูဆိုတဲ့နာမည်နဲ့အကောင့်ပိုင်ရှင်ရေးထားတာကမီဒီယာလွတ်လပ်ခွင့်ကိုဒီမိုကရေစီဥတည်နေလို့ထောက်ခံတယ်ဒါပေမဲ့အကွန်ကူပြောင်းစားနိုင်ငံမှာဘက်လိုက်မီဒီယာရဲ့ဒါသူအတုံးနှုံးအတိုင်းပါဘက်လိုက်မီဒီယာရဲ့ရေးသားမှုတွေကိုကန့်ကွက်ပါတယ်တိုင်းသားရည်တဲ့များလုံးတဲ့နိုင်ငံငယ်လေးအင်အားကြီးနိုင်ငံတွေရဲ့အကြရောက်နေတဲ့နိုင်ငံလေးလူဦးရေပေါက်ကွဲမှုကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်လူ35သန်းပြောင်းရွှေ့ရမယ်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အိမ်နီးချင်းဖြစ်နေရတဲ့အပေါ်အရေးမဆိုင်ပဲဘာသာတာသနာလူမျိုးပေါ်အလေးမထားဘက်လိုက်နေတဲ့မီဒီယာတွေအလိုမရှိပါတဲ့တကယ်ဘက်မလိုက်တဲ့မီဒီယာဖြစ်ခါပြောရမရစောင့်ကြည့်နားထောင်ပါမြည်တဲ့အောင်စုံဆိုတဲ့အကောင့်ပိုင်ရှင်ပါနောက်တစ်ယောက်ကတော့ထောက်ခံတဲ့ဥစားမိုးကြော်ဆိုတဲ့အကောင့်ပိုင်ရှင်ကမဖြစ်သင့်ပါဘူးဒါဆိုသတင်းတော့တွေအကုန်လုံးထောက်နဲ့ကထွက်ရတော့မှာမဟုတ်ဘူးတဲ့ကျန်တဲ့မှတ်ချက်တွေကျွန်တော်နောက်တော့ဖတ်ပြပါမယ်အခုကျွန်တော်တို့ဒိုင်းဆွေးနွေးမဲ့တော်တော်ချင်းလူဖိတ်ခေါ်ပါမယ်ပခုတ်ကူမျိုးကကိုကမောင်လွယ်မှာဆွေးနွေးမဲ့လူ6ဦးရှိပါတယ်အတန်းနိုင်ဆုံးလူရင်းတူရှင်းထိထိမိမိဆွေးနွေးပေးကြဖို့ကြိုတင်ပြီးတော့ပန်ကြပါတယ်ကိုကမောင်လွယ်ဆွေးနွေးပါခင်ဗျာ
ဒီနေ့မှများပြီဒီညနေချင်းများဖြစ်ပြီဒီလိုအကျဲတိုင်းကြီးအကျဲကောင်းတဲ့ဒေဝိုးတွေတော့ဆွေးရအများအတည်းဒီနေ့မှများပြီရွှေကောင်းများဖြစ်ပြီဒီတရေကြောင့်တရေလည်းခုမရှိခြင်းတရေကြောင့်များကိုကြည့်လို့တော့အဆွေးရအများပြီဒီညနေချင်းကျန်နေတော့နိုင်ငံများဖြစ်ပြီးရေကြံလူကိုဆင်းရဲနေတဲ့နိုင်ငံများဖြစ်ပြီးဒီကကရွေးချယ်ထားတော့ NLD အစိုးရလက်ထက်တွင်ဒေသအများခန်းကြီးခံရခြင်းဒေသအများအသက်ခံရခြင်းပုံမှန်ဆက်လက်ကာကြည့်ခြင်းတရားစွဲဆိုင်ခြင်းများရကြနေပြီး NLD အစိုးရသည်ဒေသများနှင့်ဆန်းကျင်ပြီးဒေသလုံးဆောင်မှဒီလိုထောက်ခံမှုနိုင်ငံထောက်ခံမှုရရှိမည်တိုင်းကျိုးရတဲ့အောင်ခံနိုင်နိုင်ပြီ
းဟုတ်ကဲ
့ဒေသအများသည်ဒီလိုမျိုးအကျယ်ဒေသသွားယူတာကိုတစ်ခုနဲ့ကာကြည့်ဆက်ကွန်ဖြစ်ခြင်းဒီကံတရားဆွဲဖို့ခြင်းဒီအတိတ်ကမရှိပါ
ဟုတ်ကဲ့
ဒီတော့အလုပ်ကိုပြောင်းဝင်တောင်းခြင်းဖြစ်ပြီ
းဟုတ်ကဲ့ပါဦးကမောင်လေးကျေးဇူးအများကြီးတင်ပါတယ်ဆွေးနွေးတာကျေးဇူးတော်ကျေးဇူးအများကြီးတင်ပါတယ်သဘောထားပေါ်လည်ပါပြီတကယ်ကတော့ဆွေးနွေးတာကဦးကမောင်လေးဆွေးနွေးတာကပြညာချက်လို့ဖြစ်နေတာတော့ဆွေးနွေးတဲ့လေတံမျိုးနဲ့ဆိုတော့ပို့ကောင်းပါမယ်ကျွန်တော်အကြံပေးတာပါနောက်တော့ကျွန်တော်ဆက်ပြီးဖိတ်ခေါ်ပါမယ်မလေးရှားနိုင်ငံကကိုတင့်ရွှေပါကိုတင့်ရွှေဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခုနနှစ်ယောက်ပြောတဲ့တင်မှာတော့ကျွန်တော်နှစ်ယောက်ကလုံးပြောတာကိုနည်းနည်းတော့သဘောကျပါရဲ့ဒါပေမဲ့လည်းသတင်းသမားတွေဆိုတာကတော့သူတို့သတင်းဖြစ်တဲ့နေရာတွေမှာပြည်သူတွေအတွက်အကောင်းဆုံးအစိုးသတင်းဖြစ်ပြီးအကောင်းသတင်းဖြစ်ပြီးအဲ့ဒီသတင်းတွေကိုရရှိရန်အတွက်သူတို့ကြိုးပမ်းအားထုတ်ခြင်းဖြစ်ပါရဲ့ဒါကြောင့်မို့အဲ့လိုတွားရတဲ့အချိန်မှာဥပဒေနဲ့တရုံတရားညှိစုံခဲ့မယ်ဆိုရင်လည်းပဲအဲ့ဒီအာဏာရှိတဲ့ပုဂ္ဂိုလ်တွေကဒီဥပဒေအတိုင်းဒါတရုံတရားကိုနင်းနာနင်းနာတော့လကောင်းဒါမှမဟုတ်အဖွဲ့အစည်းတစ်ခုဖြစ်နင်းနာမဲ့တော့လကောင်းအဲ့လိုဟာနည်းနဲ့ညှိစုံနိုင်မယ်ဆိုရင်လည်းပဲဒီအမှုဟာဆက်ခွန်တင်းနဲ့တော့ညှိစုံနိုင်ဖို့အလားအလာတော့ကျွန်တော်တော့မတွေ့ဘူးဗျာကျွန်တော်အမြင်မှာတော့အဲတကယ်လို့ဒီအမှုကပါလာမယ်ဆိုရင်လည်းသူတို့ပါလာလို့ရတာပဲ
ဟုတ်ကဲ့ခင်ဗျာ
ဒါကြောင့်ဒီလိုတော့ဟိုကျုံရကျမ်းမအဲ့လိုတော့ဆွဲတင်းနေမယ်ဆိုရင်တော့ခုနပြောလိုမျိုးသတင်းသမားတွေကတော့ထောင်ပြက်ကတော့လွတ်တော့မှာတော့မဟုတ်တော့ပါဘူ
းကျေးဇူးပါကိုတင်ရှင်မလေးရှားနောက်တစ်ယောက်ကတော့ထိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့တည်င်းသမားတွေကိုအပြေအဝထောက်ခံပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့အခုအစိုးရတွေစစ်တပ်တွေပြောနေတာတွေကတော့ကျွန်တော်တို့ကတော့မာယုံလို့ကျွန်တော်တို့ပြောရမှာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့နော်ကျွန်တော်နိုင်ငံမှာနော်နှစ်ပေါင်းများစွာကျွန်တော်တို့တိုင်းရင်းသားပြည်သူတွေကိုနော်အကြမ်းဖက်လှုပ်ဆောင်နေတာတပ်ဖြတ်နေတာအများကြီးရှိပါတယ်ခင်ဗျာဒီလိုင်းလိုပဲသူတို့လှုပ်ဆောင်တာဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့ ီအစိုးရရဲ့စစ်တပ်ရဲ့လှုပ်ဆောင်မှုတွေကနော်လိမ့်လေလက်စားပြီးတော့ကျွန်တော်တို့တိုင်းလားပြည်သူအတ္တမဒုက္ခပေးနေတဲ့အဖွဲ့အစည်းတွေလို့ပဲကျွန်တော်ကတော့မြင်တယ်။ဘာဖြစ်လဲဆိုရင်နော်ကျွန်တော်တို့နိုင်ငံမှာနော်ကျွန်တော်တို့ကိုယ်တိုင်ကခံစားလာခဲ့ရပါပဲ။ဒါကြောင့်မို့ကျွန်တော်တို့ပြောနိုင်တာဖြစ်ပါတယ်။နိုင်ငံတကာအနေနဲ့နော်ဒီလိုအဖွဲ့အစည်းတွေနော်ကလေးသမားတွေအမြန်ဆုံးတော့ဝင်ရောက်တော့လိလာဖို့လိုတယ်ဗျာဒါမှသူတို့အမှန်တရားကိုသိမှဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျေးဇူးများတင်ပါတယ်ကိုတီရဲမှု Facebook ရောကမတ်ချန်တစ်ခုကျွန်တော်ထပ်ဖက်ပြပါဦးမယ်တင်နေဆွေးနွေးသူတွေပဲမလှည့်ခင်မှာထွန်းကိုဆိုတဲ့အကောင့်ပိုင်ရှင်ကလေးစားရင်ကြီးစွာပြောပြရစီဖန်းစီတာမှန်ပါတယ်ထိရောက်စွာအေးယူပစ်တင်ပါတယ်ကျွန်တော်လည်း VOA ကိုမေးပြရစီကျွန်တော်တော့မဖြေနိုင်သေးပါဘူးခင်ဗျာတရင်တော့ဆိုတာနဲ့ချုပ်ချာအာနာစီကံမလိုက်တာပဲဝင်ချင်းတို့ဝင်လိုင်စင်မဲ့ကားစီပြီးတရင်ယူလို့ရပါသလားခင်ဗျာတရင်တော့ဆိုတာနဲ့ပဲလှုပ်ချင်တယ်လို့လှုပ်ကြည့်နေရမလားခင်ဗျာဖြေကြပြပါဦးနောက်လင်းလင်းဆိုတဲ့အကောင့်ပင်ရှင်ကတော့တရင်သမားတွေကိုသူတို့လိုချင်တဲ့အချက်လက်တွေတရင်သွားယူတာပဲတောင်းကျမ်းသူတွေကသူစကားတိုင်းမှာနော်ခွင့်ပြုပြီးစိတ်ဆိုးရောက်ကောက်ခွင့်မပြုဘူးဆိုတော့တရားမကြပါဘူးမတရားအသိဖွဲ့လို့ပြောရအောင်ဒိုင်းအန်သားလက်နဲ့ကင်တွေနိုင်ငံတကာရဲ့ရေးယူတံခါးမှုကိုမခံရဘူးပါဘူးဆရာနာရှင်ခေအဆက်ဆက်ကသာနိုင်ငံတကာရဲ့ရေးယူတံခါးမှုကိုခံရတာပါတဲ့ဆိုတော့ဦးမြင့်ကျော်ကြီးတော်ရရှင်တွေရောသဘောထားမြင်မျိုးပါပဲသဘောတူတာရှိပါတယ်သဘောမတူတာရှိပါတယ်ခုနကတော့ဦးစီးတော်အမြင်ဆွေးနွေးတော့တဲ့အထဲမှာဒီလိုအခြေအနေမျိုးမြန်မာနိုင်ငံကထူးခြားတဲ့အခြေအနေကျွန်တော်တခြားနိုင်ငံတွေပြောရဲဆိုရင်တော့ထားလိုက်ပါတော့လေတခြားဟာလာတရင်လောက်ခွင့်တိုးတက်ပြီးသားနိုင်ငံတွေမှာကတော့တရင်တောက်ဆိုတဲ့ဥစ္စာကတရင်သမားတွေဒီကြိုက်တဲ့လူနဲ့တွေ့ပြီးကြိုက်တဲ့တရင်ယူလို့ရပါတယ်ဘာပုံမှန်နဲ့မှဖမ်းလို့မရပါဘူးဒီဟာတွေကျွန်တော်တို့ကပြောကြပါစို့ဆိုနေတော့မြန်မာနိုင်ငံရဲ့အခြေအနေမှာအခုလိုမျိုးဟဲ့လားဒီလိုခက်ခဲတဲ့ရှုပ်ထွေးတဲ့အခြေအနေမျိုးမှာတရင်သမားတွေနေနဲ့ပိုပြီးတော့တတိထားတဲ့နဲ့ရှိထားတဲ့ဥပဒေတွေကိုတေချာတင်ညက်ပြီးတော့မှလုံးတဲ့နယ်ဆိုတဲ့ထောက်ပြချက်တည်မှန်ကန်တင်လျော်တဲ့ထောက်ပြချက်မဟုတ်ဘူးလားခင်ဗ
ျဒီလေဥပဒေတွေကတော့ရှိပါတယ်ဒီ18တိကိုလည်းပြီးခဲ့တဲ့အစိုးရလက်ထက်ပြီးခဲ့တဲ့ဘက်တော်တက်တန်းမှာမေကွန်းထုတ်ခဲ့ကြတယ်ဟိုအဲ့ဒီမှာလည်း NCA လက်မှတ်ထိုးပြီးတဲ့အဖွဲ့အစည်းတွေကိုဟာလာမတရားပြန်ပယ်ဖြတ်ပြီးမယ်လို့ပြောတယ်မထိုးရသေးရမပယ်ဖြတ်ပြီးပေါ့နော်အစိုးရကတော့ကျွန်တော်ထင်တာတော့18တိဆိုတဲ့ဟာကဟိုဒီကြည့်ဆိုရှယ်လေးစူအလက်ထက်တမ်းတော်စူအလက်ထက်ဒီမှာဟိုကြီးရွာကရွာတကြီးတွေတို့ရွာသားတွေတို့ဟိုတကယ်လက်နက်ကင်ပြိပခါမှာပါဝင်တာမဟုတ်ပဲနဲ့နှစ်ဖက်နီးရတာကိုကြောက်တဲ့သူတွေအများကြီးယာနဲ့ထောင်နဲ့တရင်သမားတွေတော့မဟုတ်ဘူးပေါ့လေယာနဲ့ထောင်နဲ့ချီပြီးတော့ဟိုထောင်ကြခဲ့တဲ့ပုံမှန်ပေါ့နော်ဒီပုံမှန်ကလည်းတကယ်တော့ပြန်ဟိုဆန်းစစ်တင်တဲ့ပုံမှန်ပါပြီးခဲ့တဲ့တက်တန်းမှာတော့ဆွေးနွေးကိုတင်တယ်တိုးတော်လည်းဒီဟာမပယ်ဖြတ်နိုင်သေးဘူးလို့အဲ့လိုမျိုးဟိုလွတ်တော်ကဆုံးဖြတ်ခဲ့တာပေါ့နော
်ဆိုတော့
ကျွန်တော်တို့ကဒီခါလေးမှာတည်သေးဥပဒေကိုလေအခုကပြန်တုံးတက်ကြတယ်ပြင်ဆင်ဖို့ဟိုရင်းကြတယ်အဲ့ဒီချိန်မှာပဲဒီပြိုင်နဲ့တည်းလက်ရှိလုံးနေရတဲ့အလုံးနဲ့တည်သေးဥပဒေနဲ့ဥပဒေအတိုင်းလိုက်နိုင်တော့ဟိုအရင်ဆောင်ဖို့လို့ပေါ့ဥပဒေလိုက်နာဘေးကင်းกว่าဆိုတော့မှန်ပါတယ်သို့တော်လည်းတချို့ကိစ္စတွေမှာတည်င်းသမားလေးတည်င်းသမားအလုပ်ကိုသူလုံးလို့ရတဲ့အတိုင်းကြတိလုံးကြတာပေါ့နော်အဲ့ဒီညမှာတစ်ဖက်ကအာနာကြီးရဲ့လူဟိုသူတို့မှာဟိုနင်းကြီးတဲ့လူကဟိုအေးအေးယူမယ်ဆိုတဲ့ဟာမျိုးမှာတော့ညတာတဲ့ဟိုလှုပ်ဆောင်မှုမျိုးဖြစ်တင်တယ်လို့ကျွန်တော်ကအဲ့ဒီရှိတာအောင်ကျွန်တော်မြင်တယ
်ဟုတ်ကဲ့ဆိုတော့ဦးစီတော်မြင်ဒီထောက်ပြချက်ကိုလည်းစဉ်းစားပြီးတော့ဟလားတမတော်အနေနဲ့ရောဒီကိစ္စမျိုးမှာ18 ဆိုတာကကျွန်တော်တို့ဒီအားလုံးသိကြပါတယ်ဒီချိန်တုန်းကလည်းပဲဟလားဆိုစလေဆိုရလက်ထက်မှာ18နဲ့ဖမ်းခဲ့တာ၄ထောင်ချခဲ့တာ၄အများကြီးပါယာနဲ့ချီပြီးတော့ကိုကျွန်တော်ကိုယ်တိုင်လည်းတွေ့ဘူးပါတယ်ဒီ18ဆိုတဲ့ပုံမှာတကယ့်ကိုရေလဲသုံးခဲ့တာငါးညလို့18တို့18ကတော့တကယ်လက်နဲ့ကင်မို့လို့ထားပါတော့လေဆိုတော့တည်င်းသမားတွေကတည်င်းသွားယူရပြန်လာတယ်သူတို့မှဘာလဲနဲ့မှလည်းမပါဘူးသူတို့ဒီအဖွဲ့ဝင်တွေလည်းမဟုတ်ဘူးဒီအဖွဲ့ကိုတည်င်းပေးတာလည်းမဟုတ်ဘူးပြကြတယ်ဒီတရင်သမားတွေဆိုတာလေဗတရင်လောကမှာထင်ရှားတဲ့တရင်သမားတွေတရင်သမားတွေလူသိများတဲ့တရင်သမားတွေဆိုတော့တက်ကဓာကြီးကိုဇက်ခွန်တကြီးနဲ့ဆွဲပြီးတော့ဖမ်းတယ်ဆိုတာကတော့စိတ်နည်းနည်းပြင်းထန်လွန်းတယ်လို့ပြောလို့မရဘူးလားဦးစီပြောအမြင
်အဲသူကနှစ်ပိုင်းရှိတာပေါ့နော်နှစ်ပိုင်းဆိုတဲ့ဥစ္စာကဟိုကုလားတော့ပြောတဲ့ဥစ္စာတွေဆွေးကြပါတယ်ဒီ18တစ်ကမကောင်းဘူး66ကားကြီးကမကောင်းဘူးပါညာဒါကဥပဒေရေးရာဆွေးနွေးရမယ့်အပိုင်းတစ်ပိုင်းဖြစ်သွားပြီဆိုတော့ဒရင်နောက်တွေကဘယ်လိုလဲအဲဒရင်နောက်တွေကဟိုတကူတရင်ထောက်လာမှုအတွက်ကိုဟိုဘက်ဥပဒေကြီးဖြတ်ပေးပါဒီဘက်ဥပဒေကြီးဖြတ်ပေးပါဒီလိုမျိုးကြီးရွေးလျှောက်ပြောနေလို့ဒါဘယ်တော့မှပြီးမှာမဟုတ်ဘူးပထမတစ်ခုနားလေဖို့ကဒီဘက်ဥပဒေကြီးရှိတယ်ဆိုရင်ဒီဘက်ဥပဒေကြီးနဲ့အရေးယူရဲကိုဘက်ကပြင်ဆင်လာတာမရှိရင်ပေါ့နော်ပြည်မီဒီယာဥပဒေမှာတော့ပြင်ဆင်ဖို့ပြေးထားတယ်အဲပြေးထားတဲ့ဆိုတော့ဥစ္စာဥပဒေနဲ့အညီဖြစ်အောင်ကြိုးစားလိုက်တယ်ဆိုရင်ရကောင်းရနိုင်တယ်မရချင်လည်းမရဘူးဟုတ်ပြီအဲ့ဒီဥစ္စာကဟိုတပိုင်းပေါ့အဲ့တော့ဘုရားတော်ကလိုပဲမှန်ပါတယ်ဖြစ်သွားပြီဆိုတဲ့အခါကျတော့ဒါတမလို့ကနေပြီးတော့မှဒီပုံမှန်နဲ့ဖာမိဒီလိုအရေးဥစ္စာပုံမှန်ဖွင့်လိုက်ပြီးဟုတ်ပြီအဲ့ဒီခါကျရင်တော့ လုံးဆရာကတော့အခုလောလောဆယ်ပေါ့ကျွန်တော်လုံးဆရာကတော့တခုတည်းရှိရဲ့တတ်မလို့ပဲကိုသေချာကျွန်တော်တို့ပြောရမယ်နားလည်အောင်ကျွန်တော်တို့ပြောရမယ်ဒီဥစားတရင်သွားယူတာပါတို့ယူလာတဲ့အထောက်ထားတွေလည်းကြည့်ပ
ါ
ဒီဥစားတွေကတရင်သွားယူတာပါအဲ့လိုဆိုတဲ့ခါကျလို့ရှိရင်တတ်မလို့ကအမှုကိုဖွင့်လာတာကိုရုပ်သိမ်းပေးနိုင်အောင်နေပါလိမ့်ကျွန်တော်တို့ကြိုးစားရမယ်ဒါတော့အမှန်ပါပဲ
ဒါပေ
မဲ့အဲ့လိုမျိုးလုံးတဲ့ဥစားကလောလောဆယ်ဖြစ်သွားလို့လို့ရတာမဖြစ်ခင်မှာတော့ခုနကပြောသလိုတရင်ယူတဲ့တရင်မီဒီယာတွေကအဲ့ဥပဒေတွေရှိတယ်ဟိုဥပဒေတွေဒီဥပဒေတွေငါတို့ကမလိုပါဘူးပါညာဆိုရင်ဒါကြီးကလည်းဒါမဖြစ်ဘူးတိုင်းပြည်မှာကတော့ဘုရားတော်ကလည်းမနိုင်ဒီပြရအလုံးလုံးနေရတယ်ဒါသတင်းမီဒီယာဆိုတာကလည်းဒီကဲဥပဒေတွေအောက်မှာပဲအလုံးလုံးနေရတယ်ဆိုတော့ဒါတွေကိုသတိထားပြီးတော့မှကိုယူမယ်ဆိုဘယ်လိုနည်းနဲ့ယူရမလဲဆိုတာမီဒီယာမှာရှိတယ်သွားရမှာပေါ့တပုံနေပြီးသွားရမယ်သတင်းတော့ယူရမယ်မှန်တယ်အဲ့ဒါယူတဲ့နည်းတွေကိုစနစ်တကျဖြစ်အောင်လုပ်ရမှာကသတင်းမီဒီယာတာဝန်ယူလာတဲ့လူတွေသတင်းမီဒီယာအဖွဲ့အစည်းတာဝန်ယူလာတဲ့လူတွေသူတို့ရဒီတာဝန်ကိုသိကြကောင်းကောင်းမွန်မွန်မလုပ်ဘဲနဲ့အဖမ်းခံရတဲ့ခါကျတော့မှဟိုလူကိုအဖြစ်ပြောဒီလူကိုအဖြစ်ပြောဆိုတဲ့ဥစ္စာကဒါသိပြီးတော့ကောင်းတဲ့ကိစ္စလို့
တတိယမီဒီယာသမားတွေကိုယ်တိုင်ကလည်းပဲပို့ပြီးတော့ကျွန်းကျွန်းကျင်ကျင်လုပ်နိုင်ဖို့လိုတယ်ပေါ့နော်ကျွန်တော်ဒီလိုနားလဲပါတယ်ဆိုတော့ဒါရေးဆွေးနွေးမဲ့သောရရှင်တွေကိုဆက်ပြီးတော့ပေါ့၃ယောက်ကြံပါတယ်ကျွန်တော်တို့အချိန်သိမ့်မရှိတော့ပါဘူးအတက်နိုင်ဆုံးထပ်ပြီးတော့တောင်းပန်ပါတယ်လူရင်းတို့ရှင်ဆွေးနွေးပေးပါနော်ဝေးနိုင်ငံကဥကန်အေးဆွေးနွေးပါခင်ဗျာ
ဟုတ်ကျွန်တော်ပြောချင်ပါတယ်ဒါမှအခုဒိန်းသောဒီကိုပတ်နေခန်းလာတာတဲ့စတကဘဘလူးတော့ဖမ်းရမယ်သူဥပဒေနဲ့လည်းမဆိုင်ပဲသူကရဲဖမ်းရင်တော့ကျွန်တော်လက်ခံပါတယ်အခုစစ်တပ်ကတော့တိုက်လက်နဲ့ကိုင်တော့သူကစိတ်ကခွင်းစစ်ပဲရှိတယ်ဆိုတော့လူကိုရဲမျိုးတော့ဖမ်းလို့ရမလားသူကတကယ်ဆိုစစ်မျိုးပြန်မတိုက်ဘူးကသူမျိုးတိုက်မိမှသူနှိမ့်ဆက်လာတော့ဘလောက်များနေပြီလဲအခုအစ်ပေါင်းတော့60 50ကျော်ပါပြီအခုဒီသူအကြည့်ကမပြတ်သေးဘူးသူတဲ့စစ်တပ်ကလည်းသူကမဆိုင်ပဲအလုပ်ကသူလုပ်နေတော့တိုင်းမျိုးတော့တက်ဖို့မဟုတ်တိုင်းမျိုးဖြတ်စည်းနေတော့အဆင်ပြေရှိတယ်ကြာ
ဟုတ်ကဲ့ပါဦးကံကြီးကျေးဇူးများရေးတင်ပါတယ်နောက်တစ်ခုကိုတစ်ဆက်တည်းဖိတ်ခေါ်ပါမယ်မလေးရှားနိုင်ငံကကိုနေဦးလင်းဆွေးနွေးပါခင်ဗျာ
ဟယ်လိုကျွန်တော်ကတော့ဘယ်လိုပြောရမလဲဆိုတော့သတင်းမီဒီယာအကြောင်းပြောရင်မီဒီယာလို့ပဲကျွန်တော်အကြံဉာဏ်တော့ပြောပါပေါ့ဗျာမီဒီယာရဲ့သဘောတဘာဝမီဒီယာသမားတွေသိဖို့တော့လိုမယ်လို့ထင်ပါတယ်ဗျာဒီအချက်ကတော့ဘယ်လိုပြောချင်လာလဲဆိုတော့မီဒီယာသမားတွေဟာမယ်ရာပေါ့နော်ဟိုဘာခေါ်လဲဆိုတော့ကြိမ်မှန်တစ်ချက်လိုပဲကိုယ့်ကိုသဘောထားလို့သိပါတယ်ကိုဟာတရားတကြီးလည်းမဟုတ်တလို့ကိုဟာရှိနေလည်းမဟုတ်ပါဘူးဗျာပြည်သူတွေကိုတင်ပြခြင်းလို့ဒါတော့ဘယ်လိုဖြစ်တယ်ဘယ်ကဲဆိုဘယ်ခန်းကဖြစ်တယ်ဆိုတော့မဲလာအဆင့်ဟာလာလို့ပေါ့နော်ဟိုသူ့မှာရှိနေတဲ့ပုံရိပ်အတိုင်းပဲမြင်ပြီးတော့ပြည်သူတွေဆုံးဖြတ်တာကိုပဲလက်ခံသိခြင်းပါပဲ
ဟုတ်ကဲ့ပါ
အဲ့ဒီချက်ကတော့ကျွန်တော်ဗာပြောချင်တာလေဆိုတော့အဲ့လိုမေရာနဲ့ပြတာတော့မှဗျာဟိုရှင်းအောင်လင်းအောင်ပြောတဲ့သဘောပါဥပမာတကွဟို
ကိုနေဦးလေးကြိုလိုရင်းတို့ရှင်းလို့ပါနော
်ဒါလည်းဆိုပါစို့ဟိုနောက်ကျောချမ်းကိုပဲပြမလားရှေ့ချမ်းကိုပြမလားဆိုတာကဟိုသူ့ရဲ့စတန်ဒတ်နဲ့ဆိုင်သွားပြီကျွန်တော်တို့တိုင်းပြည်မျိုးမှကြတော့နောက်ကျောချမ်းတော့ပြရင်ယဉ်ကျေးတယ်လို့ပြောမှာပေါ့နော်ရှေ့ချမ်းကိုပြရင်အဆင်မပြေဘူးပေါ့နော်အဲ့တော့တချို့တွေကစင်တက်ကလွဲနေရလို့ထင်တာပေါ့နော်မေရာသမားကြီးတုံးနဲ့ခုနပြောတဲ့မီဒီယာသမားကြီးတုံးနဲ့မေရာကစတန်ဒတ်လွဲနေတယ်လို့ကျွန်တော်ထင်ပါတယ်ဗျာအဲ့လောက်ပါပဲ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ကိုနေဦးလေးနောက်ဆုံးတစ်ယောက်ပါမော်လိုက်မျိုးကကိုမျိုးမြင့်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုဖြစ်နေတဲ့အစီအစဉ်တွေလည်းဥပဒေအရဆိုရတဲ့လည်းမဆိုးပါဘူးကောင်းပါလေကျွန်တော်အရင်နဲ့အစ်စ်တင်လာတော့ဟုတ်တယ်တရင်မမတွေကိုတရင်မမနဲ့အညီကျွန်တော်ဗာဖြစ်တာဘယ်လိုပြောဆိုတဲ့ပုံစံမျိုးဆွေးနွေးမှုရှိနေရှင်သူကမှန်ကန်တယ်လားမမှန်ကန်တယ်လားစစ်ဆေးကြည့်ဆိုတော့လက်ပြန်လက်တိုက်တာကိုလှုပ်လို့ရပါတယ်ကျွန်တော်ဆွေးနွေးခြင်းအပိုင်းအရာကိုတည့်ပြည့်နှိမ့်ချက်ပြောလို့ဖြစ်နေရတယ်
ဒီနေ့ကလည်းမသိတော့ဆွေးလို့ရဘူး။ဟုတ်ကဲ့ပါ။ဦးမျိုးမြင့်ကျေးဇူးအများကြီးတင်ပါတယ်။အကြောင်းအရာနဲ့ဆိုင်တာပဲဆွေးလို့ပါခင်ဗျာ။စနေနေ့ဟိုတော့မဆွေးလို့ရတဲ့အကြောင်းအရာကျွန်တော်တို့ဒီမှာပြောလို့လေကျွန်တော်လည်းဘာမှမတတ်နိုင်ပါဘူးနော်။ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။နောက်လည်းဆွေးလို့ပါ။ Facebook ကမက်ချန်တစ်ခုတင်ပါတယ်။တစ်ခုကပိုင်လေးဆိုတဲ့အကောင့်မှရှင်ဆွေးလို့ထားတာပါ။မြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေအရအတိမတ်ပြုတ်ထားတဲ့အဖွဲ့အစည်းမဟုတ်တာကိုမတရားသိမ်းလို့ခေါ်နိုင်ပါတယ်။ဒါကြောင့်လေအဲ့ဒီလိုဖွဲ့စည်းမျိုးနဲ့ဆက်သွယ်တဲ့ဘယ်လိုလူမျိုးကိုမဆိုတည်ဆဲဥပဒေနဲ့အရေးယူတာဟာဥပဒေရဆောင်ရတာဖြစ်ပါလေတဲ့နောက်တစ်ယောက်ကတော့မိုးကြော်ဆိုတဲ့အကောင့်ပိုင်းရှင်မှာမဖြစ်သင့်ပါဘူးဒါဆိုတရင်နောက်တွေအကုန်လုံးထောင်ထဲကထွက်ရတော့မှာမဟုတ်ဘူးတဲ့တခါအီးမေးလ်နဲ့ဆွေးနွေးထားတဲ့အမေရိကန်နိုင်ငံမှာနေတဲ့မောင်တက်တနာကတော့ NLD ပြည်သူ့ဆိုရလက်ထက်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့ပြည်တွင်းညီညွတ်ရေးတိဆောက်ရေးကာလမှာသတင်းမီဒီယာလွတ်လပ်ခွင့်အထက်ကဏ္ဍအလွန်အရေးကြီးတယ်လို့ယူဆပါတယ်အထူးသဖြင့်ပြည်ပြင်ပြောင်းလဲရေးဖြစ်စဉ်တွေမှာအဓိကဦးဆောင်ပါဝင်နေတဲ့အစိုးရရဲ့နဲ့တမတော်ရဲ့အားသာချက်အားနည်းချက်တွေကိုသတင်းမီဒီယာတွေကအဓိကဝေဖန်ထောက်ပြရမှာဖြစ်ပါတယ်တဲ့။သူဆွေးနွေးဆွေးနွေးတာနောက်တော့နည်းရှိပါတယ်ကျွန်တော်ပင်လယ်နှစ်ယောက်ရဲ့နောက်ဆုံးဒီကုန်းချုပ်စကားကြားခြင်းကိုဖြတ်လိုက်ပါစေ။ဆိုတော့ဦးမြင့်ကျော်ရင်ပြောပါခင်ဗျာကျွန်တော်တို့တမနစ်ဆိုတော့တယောက်ကိုမိနစ်ဝက်စီလောက်ရပါမယ်ဒီကိစ္စကိုအပြည့်အလဲဆုံးဘယ်လိုဖြေရှင်းသင့်တယ်လို့ယူဆပါတယ်ခင်ဗျာ။
ဒီကိစ္စတော့ဟိုကျွန်တော်မြင်မှာတော့ဟိုဒါပထမဆုံးပြီးခဲ့တဲ့ငြိမ်းချမ်းဖြစ်စဉ်2012တည်းကအခုချိန်ကြီး18 5နှစ်အတွင်းမှာဟိုပထမဆုံးပြီးနေခဲ့
တရင်မာရီကို18တည်းနဲ့
ဒီလိုမျိုးယူခွင့်ရှိတယ်မရှိဘူးဆိုတော့ဟုတ်တယ်ဖောက်ပါတယ်အဲ့ဒါပတ်သက်လို
့ဆက်နေ
ဖြစ်တကယ်ပေါ့နော်ဆိုတော့အဲ့ဒီကိစ္စမှာဟိုအမှားဆုံးတဲ့သဘောမျိုးမဟုတ်ဘဲနဲ့ဒီကိစ္စကကျန်တဲ့လူတွေကိုကျန်တဲ့တရင်မာရီကိုတတိပေးတဲ့သဘောမျိုးနဲ့လည်းဟိုဒီကိစ္စကိုစစ်တမ်းမပေးဘဲနဲ့ဒီဟာကိုအတိပေးလို့ရပါတယ်ဒါကတော့တမ်းတော်အတွက်ကောင်းတဲ့ပုံရိပ်ဖြစ်စေမှာပါ
ဟုတ်ကဲ့ပါဦးစီသူအောင်မိနစ်ဝက်ပြောပါခင်ဗျအ
ဲအဲ့ဒီပရမတ်တစ်ခုကတော့ဒီသတင်းတောက်တွေအခုလိုဖြစ်သွားတာတော်တော်ကိုမကောင်းဘူးတော်တော်ကိုခိုက်မျက်နှာမှုရှိတာပေါ့နော်အဲ့ဒီအတွက်ကိုဟိုအရေးကြီးတာကတော့ဟိုဖြစ်သွားပြီဆိုရင်တော့ဟုတ်တယ်သူတို့လွတ်မြောက်အောင်နောက်ပြီးတော့မှတကယ်လို့တရားရုံးကိုရောက်သွားတဲ့ဆိုရင်လည်းဟိုတက်တာခွင့်တွေရအောင်အလုံးကဝိုင်းပြီးတော့ကြိုးစားပြရမယ်။အဲဒါပေမဲ့ပို့ပြီးတော့အရေးကြီးတာကပြဿနာရဲ့အရင်းမြစ်ကဒီသတင်းတောက်တွေသတင်းယူတဲ့ဒီမှာသူတက်ဆိုင်ရာသတင်းဌာနတွေရဲ့တာဝန်ခံတွေပြီးတော့မှအလုံးကိုခေါင်းဆောင်မယ်လို့ပြောနေတဲ့သတင်းမီဒီယာအဖွဲ့ကြီးတွေရဲ့တာဝန်ရှိတဲ့လူတွေကအဲကိုယ်လူတွေကိုဒီလိုမျိုးဖြစ်အောင်ဖြစ်သွားတဲ့ကိစ္စမှာဟိုတစ်ဖက်ကတမတော်တွေပါတွေကိုအပြစ်သွားတင်ပြီးတော့မှလူစိုးလိုပုံဖော်နေတာမျိုးမဟုတ်ဘဲနဲ့ငါတို့ရောပါတီလူနေကြလဲငါတို့ရောလုံးဟိုလုံးချာရှိတာတွေကိုဗာရီညာလုံးကိုထည့်တယ်ပုံပုံကိုပြန်ပြီးတော့လည်းဟိုဝေဘာမှုလို့ရယ
်ဟုတ်ကဲ့ပါဦးစီတော်မြေကျွန်တော်တို့အချိန်ကတလောက်ပဲရလို့ပါဦးစီတော်မြေဦးမြင့်ကျော်ဘောင်ဆွန်းနေသူနားဆင်သူတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ